ချင်းပြည်နယ်ဟာခါမြို့မြို့တရက်ကွက်ကလူနေဆိုင်ငန်းတွေကိုပိတ်ခိုင်းပြီးတော့ဖျားเจ้าတွေမှလည်းလူငေါက်ထက်ပို့ပြီးတော့မဆုဝေးဖို့အတွက်စစ်ကောင်စီကထုတ်ပြန်ထားတာကိုပြန်လည်ခွင့်ပြုပေးဖို့ဆွေးနွေးပေမဲ့လို့လည်းအဆင်မပြေခဲ့ဘူးလို့ဒေသခံတွေကပြောပါတယ်recorder မျိုးကမြန်မာအိန္ဒိယနယ်စပ်ကိတ်ကိုအိန္ဒိယဘက်ကပိတ်ဖို့ပြင်ဆင်နေတဲ့အတွက်ဒီအိန္ဒိယကကုန်ပစ္စည်းတွေကိုမှီခိုအားထားနေရတဲ့ဒေသခံတွေအတွက်လည်းအခက်အခဲကြုံနေရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြပါမယ်ရှင်
။ဒီလ AB 12ရက်နေ့ကဟာခါမျိုးတိရက်ွက်မှာစစ်ကောင်စီဝင်ကြီးတွေလိုက်ပါလာတဲ့ရင်တန်းကိုကာကွယ်ရေးတပ်ဖွဲ့ဝင်တွေကမိုင်းဆွဲတိုက်ခိုက်ခဲ့တဲ့အတွက်စစ်ကောင်စီဘက်ကမျိုးတိရက်ွက်ကဈေးဆိုင်တွေကိုပိတ်ခိုင်းပြီးရက်ွက်မှာရှိတဲ့ဖျားเจ้าတွေမှာလည်းလူ၅ဦးထက်ပိုပြီးမစုဖို့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကဒီလ AB 22ရက်နေ့ကဒေသန္တရအမိန့်ထုတ်ပြန်ခဲ့ပါတယ်ဒီလိုထုတ်ပြန်တဲ့အမိန့်ကိုဖြေလျှော့ပေးဖို့ဒီလ AB 24ရက်နေ့မှာတော့ဆရာတော်တွေမျိုးမိမျိုးပါတွေဟာဟာခါအစိုးရအဖွဲ့နဲ့တွားရောက်ညှိနှိုင်းခဲ့ပြီးမဲ့အဆင်မပြေခဲ့တဲ့အကြောင်းဟာခါဒေသခံတဦးကအခုလိုပြောပြပါတယ်
အဲ့တော့ဒီနေ့ကတူတာပြီပေါ့ကျွန်တော်လည်းဘာကြောက်ခြင်းနဲ့ဟိုဒီကားလေးသူ့ကျလို့မရဘူးဒီအရာကဒီနမကတိုင်းကိုရှင်းရှင်းပြအမတိုင်းကိုရဲ့ဟိုလုံးတဲ့ဘောထားအရင်မှတည်းကအခုပြန်ပြတော့ကျန်လို့ရှင်တော့ကျွန်တော်ကြောက်တယ်လို့ပြောချက်ဟိုမှာမြန်ခံယူရတော့ဒီလိုပြင်ထားပြီးညလေးပြောနေတယ်ကျုပ်ဆိုင်လေးခွင့်ပြုလို့တန်ရှာလို့သူထားရဖြစ်တယ်ကျေဒီမှာဆိုင်ကိုကြိုက်ပြီးခိုင်းလို့ရှင်တော့သူကိုယ်ဆောင်နေရတဲ့ချက်ချင်းနိုင်တယ်နောက်ပြီးတော့ဖျားချောင်းဆိုတဲ့ကျွန်တော်ဟိုဒီမီလီတရီကိုပြည်နေတယ်ဖျားချောင်းဆိုတော့ဒီပြင်းသားတယ်ဘောခရညာနေတော့သူလည်းဝတ်ပြုနေရမရှိဘူးလို့လည်းဟိုအကင်းနေနေရလို့ရှင်သူတို့တော့မလုပ်တဲ့တော့ဝတ်ပြုလို့မလုပ်ရမျိုးနဲ့ပြန်စဉ်းစားကြတော့ဒီပီပီလေးပေါ်ပါဒီနာရီပြန်ပြီးတော့သူသူ့ကြောင့်လည်းကိုယ်တုံးပြန်တုံးတန်းဖြစ်နေတာပ
ါဒီအမိန့်ဟာဝင်းကြီးတွေလိုက်ပါလာတဲ့ရင်နှန်းတိုက်ခိုက်ခံရပြီး၁၀ရက်အကြာမှာထုတ်ပြန်ခဲ့တာဖြစ်ပြီးတိုက်ခိုက်မှုအတွင်ဝင်းကြီး၃ဦးအပါအဝင်၆ဦးအထိထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဟာခါ CDF ကထုတ်ပြန်ထားပါတယ်ဝင်းကြီးတွေလိုက်ပါလာတဲ့ရင်နှန်းဟာဟာခါထန်တလန်လမ်းခွဲအနီးမှာတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးတိုက်ခိုက်ခံရတဲ့နေရာဟာမျိုးတိရက်ွက်အပိုင်ထဲမှာရှိတာဖြစ်လို့အခုလိုအမိတ်ထုတ်ပြန်တာလို့ဒေသခံတွေကပြောပါတယ်။ကာဝေးတပ်ဖွဲ့တွေသိမ်းပိုက်ထားပြီးပြည်သူအုပ်ချုပ်ရေးဖော်ဆောင်နေတဲ့မြန်မာအိန္ဒိယနယ်စပ်ရီခုတာမျိုးကရစ်ဇုခုတာဂိတ်ကိုလာမယ့်မေလ၁ရက်နေ့ကစပြီးအိန္ဒိယဘက်ကပိတ်ဖို့အကြောင်းကြားထားပြီးအခုလိုပိတ်သိမ်းပါကဒေသခံတွေစားဝတ်နေရေးအခက်တွေ့နိုင်တယ်လို့ပြောပါတယ်။အခုလိုရီဇိုကတာဂိတ်ပိတ်မဲ့အခြေအနေကိုဒေသခံတဦးကလည်းအခုလိုပြောပြပါတယ်
။ဟောအဲ့လိုပိတ်လိုက်မယ်ဆိုရင်တော့ဒေသခံတွေကတော့ဒေသခံပြည်သူတွေပေါ့တော်တော်ဒုက္ခရောက်ရမှာဗျ။ဘာဖြစ်လို့လဲဆိုတော့ဂုံပိုးပစ္စည်းတွေကိုအတေကထားပြီးတော့ကိုယ်တွေထန်းတာတို့ဟောအဲ့ဒါတွေကိုလုပ်ပြီးသူတို့အသက်မွေးကြတာဆိုတော့ကျွန်တော်ရောရဲ့အဲ့လိုနေစကူခွန်ပေးလိုက်မယ်ဆိုရင်တော့ကျွန်တော်တို့ပတ်ဆံရဖို့ဟာလဲတော်တော်ခက်တော့ပါဗျပြီးတော့ကျွန်တော်တို့အထူးသဖြင့်တော့နေစတရှောင်းမှာနေထိုင်တဲ့သူတွေကနေစင်စားတော့ရေးပေါ့အဲ့လိုအသုံးပစ္စည်းတွေအတွက်အိန္ဒိယပစ္စည်းတွေကိုတုံးတာများတယ်အဲ့လိုပေးလိုက်မယ်ဆိုရင်တော့ဘယ်လိုဖြစ်လာမလဲဆိုတော့မပြောတတ်တော့ဗျနည်းနည်းတော့စိတ်ပူနေတယ်ဗ
ျရီဇိုကိုတာတရာကိုအိန္ဒိယပြည်သူ့လွှတ်တော်ရွေးကောက်ပွဲပြုလုပ်တဲ့ဒီလ AB 19ရက်နဲ့20ရက်တို့မှာပိတ်ထားခဲ့ပြီး AB 21ရက်မနေ့ပိုင်းမှာခိတပြန်ဖွင့်ပေးခဲ့ပြီးမဲ့ညနေပိုင်းမှာတရားကိုပိတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်လက်ရှိအချိန်မှာကားတွေပေးမဖြတ်တော့ဘဲဆိုင်ကနဲ့လူတွေကသာဖြတ်သန်းသွားလာခွင့်ပြုထားတယ်လို့ဒေသခံတွေကပြောပါတယ်ရီခေါ်စာမျိုးကစစ်တပ်တက်ဆွဲထားတဲ့နေရာတွေကိုပြီးခဲ့တဲ့နှစ်နိုဝင်ဘာ12ရက်နေ့ကချင်းကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီး23ရက်နေ့မှာအပြည့်သက်သိမ်းပိုက်ခဲ့ပြီးတဲ့နောက်ကာကွယ်ရေးအဖွဲ့တွေကအုပ်ချုပ်ရေးပေါ်ဆောင်နေတာလည်းဖြစ်ပါတယ်ခင်ဗျာ